တူရကီနိုင်ငံမှာငလင်ကြောင့်ပြုတ်ကျပျက်စီးခဲ့တဲ့စောက်အုံတွေကြားကနေဒီနေ့မနက်ပိုင်းမှာတော့လူ3ယောက်ကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့4ရက်ဒီတနင်္လာနေ့မနက်ကလှုပ်ခဲ့တဲ့ပြင်းရကြီးငလင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံမှာတိုက်စုံသူ2000ကျော်တိရှိနေပြီးတော့နောက်ထပ်တိုက်စုံတဲ့သူတွေထပ်ပြီးတော့တွေ့လာရနိုင်ပွဲလည်းရှိနေတာပါ။ကုညီကယ်ဆယ်ရေးတွေဆက်လက်လှုပ်ဆောင်နေတာမှာဒီယာဘာခီယာမျိုးမှာဒီကနေ့မနက်ပိုင်းကအသက်36နှစ်အရွယ်အမျိုးသမီးတဦးနဲ့သူ့ရဲ့သားကိုအပျက်စီးပုံကြားကနေနိုင်ပေါင်း100ကျော်အချိန်ယူကယ်ထုတ်နိုင်ခဲ့ပါတယ်။တူရကီနိုင်ငံတခုထဲမှာနေတိတ်ဆုံးသူပေါင်းက18000ကျော်ရှိနေပြီးတော့9000ဝန်းနီးပါးဒဏ်ရာရခဲ့တယ်လို့တူရကီရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံဆောင်ရွက်မှုအေဂျင်စီကပြောပါတယ်။ငလင်ကြောင့်လူပဏိယအိုးအိမ်မဲ့ဖြစ်ခဲ့ရတယ်ဆိုတာမထုတ်ပြန်ပေမဲ့လူပေါင်း9000ကျော်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ဒီအေဂျင်စီကပြောပါတယ်။စီးရီးယားနိုင်ငံဘက်ခြမ်းမှာတော့တေဆုံးသူ3300ကျော်ရှိတဲ့အကြောင်းအတည်ပြုထားပါတယ်။နဂိုကလေးကဒီစစ်ပွဲတံကြောင့်လူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့စီးရီးယားနိုင်ငံမှာငလင်တန်တဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတင်ဆောင်လာတဲ့ကုန်တင်ကား14စီးကိုတော့ဒီကနေ့တူရကီနိုင်ငံကနေတဆင့်စီးရီးယားနိုင်ငံမြောက်ပိုင်းကိုနေဆက်ဖြတ်ကျော်ပို့ပေးနေပြီလို့ရွှေ့ပြောင်းသွားလာမှုများဆိုင်ရာနိုင်ငံတကာကူညီရေးအဖွဲ့ IOM ကပြောပါတယ်ရှင်။